ီကနေ့တည်င်းပတ်တဲ့မိုးအစမပြရွာသွန်းပြီးရေကြီးရေရှမ်းမှုတွေကြုံနေရတဲ့ဘုဂိုးဒေသအပြင်မှာရေပိတ်ကြောင့်စာတင်ကြောင်ပေါင်း200ကျော်ကိုယာယီပိတ်ထားပါတယ်။ရေသိမ့်မကြီးတဲ့နေရာတွေကစာတင်ကြောင်တချို့ပြန်ဖွင့်နိုင်တာရှိခဲ့ပေမဲ့ရတလောက်ပိတ်ထားရတဲ့စာတင်ကြောင်ပေါင်း268ကျောင်းရှိတဲ့အကြောင်းပညာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။အထူးသဖြင့်တော့ဘုဂိုးနဲ့ပတ်ဝန်းကျင်ဒေသတွေမှာရေပိတ်ဆူဆူဝါးဝါးကြုံနေရပြီးနှစ်ပေါင်း90အတွင်းအဆိုးဝါးဆုံးစံချိန်တင်ခဲ့ပါတယ်။လူနေအိမ်တွေအများအပြားရေနှင်းမြုပ်ခဲ့ပြီးဘေးလွတ်ရာရှိပောင်းခိုလုံနေရသူတွေတောင်းတဲ့ခြေရှိပါတယ်။ဒီနေ့ဆိုင်ခင်းတွေလည်းအများအပြားရေနဲ့ဖြည့်ဆည်းခဲ့ရပါတယ်။ရေပေးတဲ့နေရာအများစုဖြစ်တဲ့ပုဂိုးမှာစိုက်ရည်က4600ကျော်၊ဒိုင်ဦးမှာစိုက်ရည်က2000နီးပါး၊တနပ်ပင်မှာစိုက်ရည်က12000ကျော်၊ကဝါဘဲမှာစိုက်ရည်က12000ကျော်၊လက်ကူးဘဲမှာတော့စိုက်ရည်က1000ကျော်ဖြည့်ဆည်းနိုင်ပွဲရှိတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP ဘက်ကထုတ်ပြန်ထားပါတယ်။ဒီအပိုင်းရေအနှဲငယ်ပြန်ကျလာတဲ့ဆိုပေမဲ့လည်းကိုယ်အိမ်ကိုယ်ပြန်နေလို့မရသေးတဲ့သူအများပြားရှိနေပြီးအခုအညီတွေလိုအပ်နေတယ်လို့ရေပေးကူညီရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒါတလို့ရေပေးတင့်ဒေသတွေမှာဝမ်းပြက်ဝမ်းလျှောနဲ့ရာနာတွေအဖြစ်များနေပြီးစေဝါအခုအညီမလုံမလောက်ဖြစ်နေတယ်လို့လည်းပြောဆိုထားကြပါတယ်။